ပြီးခဲ့တဲ့အောက်ဂူလာကရခိုင်ပြည်နယ်ကနေရိုဟင်ဂျာဒုက္ခနဲ့ခုနှစ်သိန်းနီးပါးလောက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခိုလုံစေဖို့အခြေစိုက်ခဲ့တဲ့မြန်မာစစ်တပ်ရဲ့လူခွေချိုးဖောက်မှုတွေကိုအမေရိကန်အစိုးရကကြေကြေပြန့်ပြန့်စုံစမ်းစစ်ဆေးမှုတွေပြုလုပ်နေတဲ့အကြောင်းဖိုက်တာသတင်းမှာဖော်ပြထားပါတယ်။ဒီစုံစမ်းစစ်ဆေးမှုတွေပြုလုပ်နေတာမှန်ကန်ကြောင်းလည်းအမေရိကန်နိုင်ငံသားရေးဌာနကအတည်ပြုကြေညာခဲ့တယ်လို့ HRW လူခွေအဖွဲ့ကြီးကလည်းကြိုဆိုလိုက်ပါတယ်။အကြောင်းစုံကိုဒေါ်လလတန်းကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ပြီးခဲ့တဲ့နှစ်အောက်တိုဘာလကအာဆာရူဟင်ဂျာအကြမ်းဖက်အဖွဲ့ရဲ့ရခိုင်ပြည်နယ်မောင်တော်ရဲစခန်းတွေကိုဝင်တိုက်ခဲ့တဲ့နောက်ဆက်တွဲအဖြစ်မြန်မာစစ်တပ်ရဲ့ဂျင်ဂျီရှင်းနေရေးကြောင့်တစ်ဖက်ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးခဲ့တဲ့ရူဟင်ဂျာဒုက္ခသည်ခုနှစ်သိန်းရှိရာကော့ခ်စ်ပြည်မှာအမေရိကန်နိုင်ငံသားဌာနဦးဆောင်တဲ့စုံစမ်းစစ်ဆေးရေးအဖွဲ့ကဗလာနှင့်အီပီလာကသွားရောက်စစ်ဆေးခဲ့တဲ့အကြောင်းအမေရိကန်အစိုးရအရာရှိတွေကကူကားပြီးရိုက်တာသတင်းမှာဖော်ပြထားတာဖြစ်ပါတယ်။အခုလိုအမေရိကန်ရဲ့စုံစမ်းစစ်ဆေးမှုကို Human Rights Watch အဖွဲ့ရဲ့အာရှအရာအမှုဆောင်ဒါရိုက်တာ Brett Adams ကကြေညာလိုက်ပါတယ်။
Well, we're very pleased that the United States is investigating the United Nations.
American Sierra ကအခုလိုစုံစမ်းစစ်ဆေးရမှုတွေ့ဆိုပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလူ့အခွင့်အရေးကောင်စီရဲ့တာဝန်ပေးချက်အရစုံစမ်းစစ်ဆေးနေတယ်လို့ Human Rights Watch အပါအဝင် NGO အဖွဲ့အတော်များကလည်းစုံစမ်းစစ်ဆေးမှုတွေပြုလုပ်ခဲ့ကြတာဖြစ်ပါတယ်။ဘဝတော်မှာရှိတဲ့နိုင်ငံကြီးတွေကဒီကိစ္စကိုအလေးထားဂရင်တူချဖို့အရေးကြီးပါတယ်။အထူးသဖြင့်လူ့အခွင့်အရေးကောင်စီဖော်ဝင်နိုင်ငံတွေကအလေးထားဖို့လိုအပ်ပါတယ်။ဒီသတင်းမှာကောင်မှလည်းအဖွဲ့ဝင်နိုင်ငံတွေအဲ့ဒီဒေသကိုသွားကြဖို့ရှိပါတယ်။လူမျိုးရင်းကောင်စီအဖွဲ့ဝင်နိုင်ငံတွေအနေနဲ့ရိုဟင်ဂျာပြည်ပခအကြောင်းအသေးအချာအချက်အလက်တွေသိနိုင်မှာပဲမြန်မာနိုင်ငံကို ICC ရုံးတင်တင်လားမြန်မာစစ်တပ်ရဲ့အစိမ့်အရာရှိတွေဒါမှမဟုတ်အရသာအစိုးရအပေါ်တန်ခါပိတ်ဆို့မှုချမှတ်တင်တာဆိုတာကိုဆုံးဖြတ်စေနိုင်မှာဖြစ်ပါတယ်
။နိုင်ငံတိုင်းဌာနရဲ့စုံစမ်းစစ်ဆေးရေးအဖွဲ့ဝင်20တို့ဟာနိုင်ငံတကာဥပဒေတွေပြင်ပြည်မှုဆိုင်ရာဥပဒေနောက်ခံတွေရှိကြပြီးရဝမ်ဒါနဲ့ယူကိုစလာဗီးယားနိုင်ငံဟောင်းတွေကိုခုံရုံးတင်ခဲ့ခြင်းကပါဝင်လှုပ်ဆောင်ခဲ့ကြသူတွေလည်းဖြစ်ပါလေ။ဒါအပြင်ဆူဒန်အစိုးရပေါ်စီးပွားရေးကတန်ခါပိတ်ဆို့မှုချမှတ်ပြီးလူမျိုးတုံးတပ်ဖြတ်မှုကျူးလွန်ခဲ့တယ်လို့အမေရိကန်ကထုတ်ပြန်ကြေညာနိုင်ခဲ့တဲ့2004ခုဆူဒန်ရဲ့ဒါဖောခရိုင်မှာရက်စက်ကြမ်းကြုတ်မှုတွေကျူးလွန်ခြင်းကစုံစမ်းစစ်ဆေးမှုတွေမှာပါဝင်ခဲ့တဲ့အမေရိကန်ဟူရင်းဆိုင်ရာစီတင်ရကျွမ်းကျင်ပညာရှင်တွေလည်းဒီစုံစမ်းမှုမှာပါဝင်ခဲ့တာဖြစ်ပါတယ် Human Rights Watch အဖွဲ့ရဲ့ Brett Adams ကတော့ခုလိုကျွမ်းကျင်သူတွေပါဝင်တဲ့စုံစမ်းစစ်ဆေးမှုကနေထွက်ပေါ်လာတဲ့အထောက်အထားတွေဟာမြန်မာအစိုးရကိုအရေးယူနိုင်ဖို့အထောက်အကူပြုစီလိမ့်မယ်လို့ပြောလင်းတဲ့အကြောင်းခုလိုပြောပါတယ
် They went and found experts as they should. This is what responsible government should do.
တော်ရည်ဆူရတီကိုပြန်ဆောင်ကြည့်ရမှာကျန်းကျင်နားလေတဲ့သူကိုအသုံးပြုရမှာဖြစ်ပါတယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကလည်းဒီလိုလူတွေကိုပဲအသုံးပြုတာပါ။ဒါကြောင့်ဒီလူခွင့်ရဲ့ကျူးလွန်ချိုးဖောက်မှုတွေဟာပမာကန်ဘူးလို့မြန်မာဆူရကစက်ငင်းလို့ရနိုင်မှာမဟုတ်တော့ပါဘူး
။ခုလိုစုံစမ်းစစ်ဆေးမှုအသေးစိတ်အချက်လက်တွေရိုက်တဲ့တင်းမှာဖော်ပြခြင်းနဲ့ပတ်သက်လို့မှန်ကန်ကြောင်းနိုင်ငံခြားရေးဌာနအစိုးရအရာရှိတူက VOA ကိုအတည်ပြုကြေညာခဲ့တယ်လို့မြန်မာအစိုးရနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေနေနဲ့ကိုယ်နိုင်ငံတွင်မှရှိနေသူတွေအားလုံးရဲ့လူခွင့်ရေးကိုလေးစားလိုက်နာပြီးပြည်မှုကျူးလွန်သူတွေကိုလည်းအင်းယူနိုင်နိုင်မယ်လို့ယူဆတဲ့အကြောင်းပြောကြားခဲ့ပါတယ်။အမေရိကန်စုံစမ်းစစ်ဆေးသူတွေဟာကော့ခ်စ်စားရှိဒုက္ခသည်စခန်းမှာရိုဟင်ဂျာအမျိုးသမီးနဲ့အမျိုးသားပေါင်း1000ကျော်လောက်ကိုတွေ့ဆုံနေနိုင်ခဲ့တာဖြစ်ပါတယ်။ခုလိုအသေးစိတ်အချက်လက်တွေကိုကြောက်ယူရမှာဒီနေ့ရှင်းလင်းရေးမှာပါဝင်ခဲ့တဲ့လုံခြုံရေးတပ်တွေရဲ့အသေးစိတ်အချက်လက်တွေကိုလည်းBrett Adams ka
I know that the United States is looking at individual responsibility so they're looking for the names of
American
citizens
ကတိကျလို့ပြောနေတာရှိတယ်မြန်မာစစ်အရာရှိတွေနာမည်တွေစစ်သားတွေရဲ့နာမည်တွေယူနီဖောင်းမှာတပ်ထားတဲ့တစိ့တွေစစ်တပ်ရဲ့အမိန့်ချမှတ်တဲ့စနစ်တပ်ခွဲတွေရဲ့တစိ့တွေဒီတပ်ခွဲတွေကဘယ်သူအမိန့်အောက်မှာရှိတယ်ဆိုတာတွေကိုစုံစမ်းစစ်ဆေးနေတာပါဒီစုံစမ်းတွေ့ရှိချက်အရာပေါ်ပိုင်းကဘယ်သူမှတာဝန်ရှိရဲဆိုတာအဖြေထွက်လာမှာပါ။ရွာတွေကိုမိရှုတာတွေတပ်ဖြတ်တာတွေအာရမပြုကျင့်တာတွေကိုကျူးလွန်ခဲ့ကြတဲ့စစ်သားတွေဟာဘယ်တရင်မှုအောက်မှာရှိနေလဲဆိုတာကိုသိနိုင်မှာဖြစ်ပါတယ်။ဒါကြောင့်ဒီစုံစမ်းတွေ့ရှိမှုတွေဟာမြန်မာအစ်စ်နဲ့စစ်အရာရှိတွေအတွက်အန္တရာယ်ရှိစေနိုင်ပါတယ်
။မြန်မာနိုင်ငံကြားရေးဌာနရဲ့ခုလိုစုံစမ်းစစ်ဆေးမှုတွေကိုပြန်လည်စစ်ပြီးမေလာဒါမှမဟုတ်ဇွန်လစောစောပိုင်းမှာအစီရင်ခံစာပြုစုဖို့ရှိကြောင်းသိရပါတယ်။ဆမ်အစိုးရအနေနဲ့ဒီအစီအစဉ်ခါစားကိုအများသိအောင်ထုတ်ပြန်မလား ဒါမှမဟုတ်တွရှိချက်တွေကိုမြန်မာအစိုးရအပေါ်တန်ခါပိတ်ဆို့မှုအစ်တွေချမှတ်ဖို့အသုံးပြုမှလားဒါမှမဟုတ်နိုင်ငံတကာခုံရုံးတင်နိုင်ဖို့အကြံပြုမှလားဆိုတာကတော့တဲကွဲစွာမသိရသေးပေမဲ့လူရင်းကြဒုက္ခတဲ့အရေးနိုင်ငံတကာနိုးကြမှုရှိနေဖို့နဲ့အမှန်တရားထုတ်ဖော်နိုင်ဖို့အပြင်ပြည်မှုကျူးလွန်သူတွေကိုအေးအေးယူနိုင်ဖို့တွရှိချက်တွေဟာအထောက်အကူပြုလိမ့်မယ်လို့ညွှန်လင်းတဲ့အကြောင်းလေးနိုင်ငံကြေးဌာနကပြောခဲ့ပါတယ်ရှင်
ဒေါ်လာလာတန်တင်ပြသွားတာဖြစ်ပါတယ်ခင်ဗျာ